အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်မှာလူကုန်ကူးသူတွေဆွန့်ပစ်ထားခဲ့ပုံရတဲ့ကုန်တင်ကားကြီးတစ်ခုထဲမှာဒါဇင်နဲ့ချီတဲ့လူသေအလောင်းတွေတွေ့ရှိခဲ့မှုနဲ့ဆက်ဆက်ပြီးတော့မက္ကဆီကိုနိုင်ငံသားနှစ်ယောက်ကိုဖမ်းဆီးအမှုဖွင့်ထားပါတယ်။အမေရိကန်ရဲ့တရားမဝင်ဝင်ရောက်နေထိုင်စဉ်လက်နက်ပိုင်ဆိုင်မှုနဲ့သူတို့နှစ်ယောက်ကိုအမှုဖွင့်ထားတဲ့အကြောင်းတရားရုံးမှတ်တမ်းတွေအရသိရပါတယ်။103ဒီဂရီဖာရင်ဟိုက်လောက်အပူချိန်ရှိနေစဉ်အလုံးပိတ်ကုန်တိန်ကားထဲမှာအလောင်းတွေကိုတင်းတင်းလာနေတော့ကတွေ့ရှိခဲ့တာဖြစ်ပါတယ်။ကားထဲမှာတောက်ရည်ရှိပုံမရသလိုလေအေးဆက်လည်းအလုံးလုံးပုံမရဘူးလို့ဆန်အန်တိုနီယိုမြို့မိသက်ဌာနတာဝန်ရှိသူတွေကပြောပါတယ်။ကုန်တိန်ကားထဲမှာအလောင်း46လောင်းတွေ့ရှိခဲ့ပြီးတော့ဆေးရုံတင်ထားတဲ့16ယောက်ထဲက5ယောက်သေဆုံးသွားတဲ့အတွက်စုစုပေါင်းသေဆုံးသူ51ယောက်ဖြစ်ပါတယ်။သေဆုံးသူတွေဟာမက္ကဆီကိုဂွာတီမာလာနဲ့ဟွန်ဂျူရက်နိုင်ငံတွေကဖြစ်တယ်လို့တက်ဆက်စ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။သေဆုံးသွားသူတွေအတွက်စုတောင်းပွဲကို Houston မြို့မှာအင်္ဂါနေ့ကပြုလုပ်ခဲ့ကြပါတယ်။ Mexico သမ္မတ Andre Manuel López Obrador ကလည်းကြံရစ်သူတွေအတွက်ဝမ်းနည်းစကားပြောကြားခဲ့ပါတယ်။ July လကျရင် American သမ္မတ Joe Biden နဲ့သူတွေ့ဆုံဖို့ရှိပြီးတော့တရားမဝင်ရွှေ့ပြောင်းနေထိုင်ဖို့ကြိုးစားသူတွေရဲ့ပြဿနာကိုအဓိကဆွေးနွေးမယ်လို့ Mexico သမ္မတကပြောပါတယ်။ကုန်တင်ကားကြီးပေါ်မှာအလောင်းတွေတွေ့ရှိမှုကနေ American ပြည်ထောင်စုမှာအခြေချနေထိုင်ဖို့လက်တီ American နိုင်ငံတွေကတရားမဝင်လာရောက်နေသူတွေရဲ့ပြဿနာကြီးမားနေတယ်ဆိုတာကိုထပ်ပြီးတော့မိမောင်းထိုးပြနေပါရှင်။